American DIA ဌာနကစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံသားရေးဝန်ကြီးအောင် Hillary Clinton တာဝန်ထမ်းဆောင်စဉ်ကိုပိုင်အီးမေးလ်စာပါအသုံးပြုမှုပေါ်စုံစမ်းစစ်ဆေးမှုကိုပြန်လည်တုံ့တက်သွားမယ်အကြောင်းကြတာပရင်းနေမှာပြောဆိုလိုက်ပါတယ်ဝန်ကြီးဟောင်း Clinton ရဲ့အီးမေးလ်ကိစ္စဟာပြီးခဲ့တဲ့နှစ်ထဲသူရှုံးနေခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုကာလမှာအငင်းပွားစရာဖြစ်ခဲ့ဆုံးကိစ္စတစ်ခုလည်းဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတဖြစ်လာဖို့ကြိုးပမ်းခဲ့သူလည်းဖြစ်2009ခုနှစ်ကနေ2013ခုနှစ်ထိအမေရိကန်ထိပ်တန်းသံတမန်တဦးလည်းဖြစ်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ရဲ့အီးမေးလ်ကိစ္စပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူး James Comey အနေနဲ့နှစ်နဲ့ချီဘလို့စုံစမ်းစစ်ဆေးခဲ့တယ်လဲဆိုတာကိုလေ့လာစစ်ဆေးမှာဖြစ်တဲ့အကြောင်းတရားရေးဌာနအရာရှိချုပ် Michael Horowitz ကပြောဆိုခဲ့ပါတယ် FBI ညွှန်ကြားရေးမှူးကိုမေးကတော့ဝင်းကြီးကလင်တန်အနေနဲ့ထိတ်တန့်လျှို့ဝှက်ချက်တွေကိုကိုပိုင်အီးမေးလ်စာပါနဲ့အသုံးပြုခဲ့တာဟာတိတ်ကိုနမောနမဲနိုင်လွန်းတယ်လို့ပြောဆိုခဲ့ပေမဲ့ရာဇဝတ်ကြောင်းအရအေးအေးယူနိုင်လောက်တဲ့အမှားမျိုးတော့မလုပ်ခဲ့ဘူးလို့ရွေးကောက်ပွဲမတိုင်ခင်၄ရက်အလိုမှာပြောဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းနိုဝင်ဘာ၈ရက်ရွေးကောက်ပွဲနေ့မတိုင်ခင်ရက်ပိုင်းအလိုမှာပဲစုံစမ်းစစ်ဆေးမှုပြန်လုပ်ခဲ့ပြီးနှစ်ရက်အလိုကြတော့မှနောက်ထပ်အချက်လက်တွေမတွေ့ရတဲ့အကြောင်းရွေးကောက်ပွဲဆိုင်ရာစုံစမ်းစစ်ဆေးသူတွေကိုထပ်မံပြောဆိုခဲ့ပါတယ်